Nengai peta narigu pishin nai mu suya ne temro beka kai male kiri di ma piwe ne ro KAU KAE ipwe ga NCE ipiye sa jo ma lemma yi tu me alala ma mien ne jao pipa yao kichin pwe zi tu ga piwa re NCE sa jo ma KAU ipwe ga lemma yi tu la zi yi suinu tai dungbu ne kichin IDP doka de skane gu inga ni ga doang san su di tuwa yao kere kiri zi npi ma guru piyo su lai jale pipa re di jao pi su ngu ku nyawe onga timpia piwa le me kumya.
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမနေ့အင်္ဂါနေ့ကကချင်ပြည်နယ်မြကြီးနားမြို့ကိုတွားရောက်ခဲ့ပြီးကချင်လူလူခေါင်းဆောင်နေနဲ့ပမ်စပရင်ဟိုတယ်မှာတွေ့ဆုံခဲ့တာပါတနင်္ဂနွေနေ့အပြည့်အစုံစာချုပ်NCA မှာကချင်လူလတ်ရေးအဖွဲ့ KIO NCA ကိုအပိဓာတ်မဆွေးနွေ့ရသေးတာကြောင့်စက်ပြီးဆွေးနွေးနေရဆဲဖြစ်ပြီးလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ထိုးမယ်လို့ KIO ဘက်ကသဘောထားရှိကြောင်း KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အစိုးရနဲ့တက်မတော်ဘက်ကခိုင်မာတဲ့ဂတိတွေမပေးဘဲနဲ့တော့ KIO
ထိုးဖို့ကိစ္စဆိုတဲ့ပါညာဆိုတဲ့ကိစ္စကKIO KIA ထောင်996ခေတ်ကစပြီးတော့မှအပြစ်ခရရစေစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တယ်။လက်မှတ်ရေးထိုးပြီးတော့မှအပြစ်ခရရစေစာစစ်တပ်ကနေထိုးဖောက်ခဲ့တဲ့ကြောင့်မလို့ကနေစစ်ပေါ်တွေပြန်ဖြစ်လာရတဲ့အပိုင်းတို့ဖြစ်တယ်။အဲဒီအခါကျတော့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်ခိုင်မာတဲ့ဂတိခံဝင်ချက်တွေရှိနေရတော့
အခက်ခဲရှိတယ်။မဖြစ်နိုင်ဘူးဆိုတဲ့အနေထားမျိုးရှိတယ်။အရင်စေအစိုးရနှောင်းဝါဒလက်ထက်မှာအပြစ်ရညီညာရေးလုပ်ခဲ့ဘူးတဲ့ KIO ဟာအခုတခါ NCA စာချုပ်ကိုအလွယ်တကူလက်မှတ်ထိုးပြီးမှကချင်ဒေသမှာတက်မတော်အင်အားပိုတိုးချလာပြီးကချင်အဖွဲ့အစည်းတွေပေါ်ထိန်းချုပ်လာမှမျိုးကိုတော့အပြစ်မခံနိုင်ဘူးဆိုတဲ့အယူဆမျိုးကချင်လူလူကြားမှာရှိနေတာပါ။နောက်မှာတက်မတော်ဘက်ကအလွယ်တကူဂတိဖောက်
ကျွန်တော်တို့ကလည်းတုံးတကြီးတဲ့အခါမှာတမရောကလည်စစ်တပ်ကလည်းတိုင်းသားတွေကမှယုံကြည်မှုရှိဘူးတိုင်းသားတွေကလည်းစစ်တပ်ပေါ်မှာယုံကြည်မှုမရှိဘူးအဲဒီခါကျတော့အဲယုံကြည်မှုရှိလာအောင်ကြားထဲမှာတမတ်ကြကြနဲ့ဘယ်မလိုက်ဖ ೇನೆ
အကြောင်းအမျိုးမျိုးပြပြီးတော့မှနောက်နေ့ကြံကြောင်အောင်လုပ်ပြီးတော့မှအမြင့်ဖြတ်ချင်းမျိုးဆိုတဲ့ပုံစံမျိုးတွေလုပ်လာမယ်အနေအထားမျိုးတွေကိုကျွန်တော်တို့ကတွေ့ရတယ်ဒီလိုတောင်းဆိုနေရတာကလေစစ်တပ်အပေါ်မှာဒေါ်စန်းစုကြည်နဲ့ NLD ပါတီကငငယ်ဩဇာလွှမ်းမိုးနိုင်ခြင်းမရှိဘူးဆိုတော့တိုင်းသားတွေဘက်ကသုံးသပ်ထားခြင်းကြောင့်ဖြစ်တယ်လို့မခေါ်ခွန်စာကဆိုပါတယ်။တော့အောင်ဆန်းစုကြည်အပေါ်မှာလည်းကျွန်တော်တို့ကအကောင်းမြတ်အနေနဲ့ကြည့်မယ်ဆိုရင်သူရဲ့အခက်အခဲတွေကိုကျွန်တော်စာနာတယ်၊များလေတယ်။
နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ကချင်ခရီးစဉ်အတွင်းဝိုင်းမော်မြို့နယ်ကစေဘေးဆောင် IDB စခန်းတွေကိုတွားရောက်ခဲ့ပြီးစစ်ဆောင်စခန်းကပြည်သူတွေရဲ့လိုအပ်ချက်ကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးမယ်လို့ကတိပေးသွားပါတယ်။ကချင်ဒေသမှာစေဘေးဆောင်တို့ကတဲ့ IDB စခန်းကိုးကူရှိပြီးတချို့စခန်းတွေမှာအရေးပေါ်အကူအညီတွေအခုထိလိုအပ်နေသေးပဲလို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောနေတာပါ။ နိုင်ငံတကာလူသားချင်းစာနာတဲ့အဖွဲ့တွေကတွားရောက်ပံ့ပိုးကူညီပေးခြင်ပေမဲ့လမ်းကြီးမှာတားမြစ်မှုရှိတာကြောင့်အကူအညီတွေမရပဲဖြစ်နေပါတယ်။ဒီလိုအတားအဆီးတွေကိုဖယ်ရှားပေးဖို့မေတ္တာရက်ခံတယ်လို့ပြောသူကတော့ကနေဒါနိုင်ငံသားကချင်တိုင်းသားအဖွဲ့စည်းရဲ့အထွေထွေအတွင်းမှုဂျွန်လာဆန်းဖြစ်ပါတယ်။နိုင်ငံတော်ရဲ့အသံပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပေါ့နော်ဒီနေ့လာရောက်တာကိုဝန
Let it change the team in Biro, Chimbine, Yinchan, Yafune, the two city go Yap Biro, Taiwan Machine of Solution, the IDB, Yachin, let the need from Pyongdan and about no. Biro, the Chimbine, Suya, and let the Letima, Bubio, Bamboo, and Melosarum, your Lima. Tinanga, top and the collection of Lula Swat or Lampin position by it.
ကချင်ဒေသမှာစီပီးဆောင်ဒုက္ခသည်တသိန်း2000လောက်ရှိပြီးနိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနအနေနဲ့ကချင်ဒုက္ခသည်တွေအတွက်ကြက်သိန်း3000လှူဒန်းဖို့စီစဉ်ထားပါတယ်ခင်ဗျာ